လက်ရှိတရုတ်သမ္မတစီဂျင်ပင်ဟာတရုတ်ကွန်မြူနစ်ပါတီရဲ့ခေါင်းဆောင်ဖြစ်တတိယသက်တမ်းဆက်လက်ထမ်းဆောင်မှာဖြစ်ပြီးသူ့မူဝါဒထောက်ခံသူတွေကပေါ်လစ်ဘူရိုအဖွဲ့ဝင်တွေဖြစ်လာကြပါတယ်ပါတီကြီးလာကကသူ့ကိုနောက်9နှစ်သက်တမ်းအတွက်ထွေထွေအတွေ့အမှုချုပ်ဖြစ်တင်းငွေတွေကရွေးချယ်တင်မြှောက်လိုက်တာပါကမ္ဘာကြီးကတရုတ်ပြည်ကိုလိုအပ်ပါတယ်လို့ရှီဂျင်ပင်ကသူ့မိန့်ခွန်းမှာဆိုပါတယ်ပြပြပြောင်းလဲရေးနဲ့အဖွဲ့မူဝါဒတွေကိုအနည်း40ကျော်အလံမလဲအားထုတ်ခဲ့ပြီးတဲ့နောက်နည်းနည်းမြတ်မြတ်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်နဲ့ရရှိအားဖြင့်လူမှုတည်ငြိမ်အောင်ကျွန်တော်တို့ဖန်တီးနိုင်ခဲ့ကြတယ်လို့သူကမိန့်ခွန်းမှာပြောသွားခဲ့ပါတယ်။အသက်69နှစ်အရွယ်ရှိပြီဖြစ်တဲ့ရှီချင်းဖျံဘိုးစစ်ကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်လဲဆက်လက်တာဝန်ယူသွားနိုင်တော့မှာဖြစ်ပါတယ်။သူ့ရဲ့နိုင်ငံရေးမဟာမိတ်တွေကလည်းပေါ်လစ်ဘူရိုရဲ့အမြဲတမ်းကော်မတီမှာပါလာကြပါတယ်။ပေါ်လစ်ဘူရိုရဲ့အမြဲတမ်းကော်မတီဟာတရုတ်ပြည်ရဲ့အရေးပါတဲ့အရေးရာတွေအားလုံးကိုအဆုံးဖြတ်ပေးမဲ့နေရာဖြစ်ပြီးရှိချင်းဖြင့်ပါဝင်9ယောက်ရှိပါတယ်ဘိုးကော်မတီဝင်2ယောက်ဝင်းချင်ကိုညီလာခံကစနေနေ့ကရွေးချယ်ခဲ့ပြီးသူ့ကိုပေါ်လစ်ဘူရိုအမြဲတမ်းအဖွဲ့ဝင်9ယောက်ပါဝင်အဖွဲ့ဝင်24ယောက်ကိုတင်းငွေတွေနေ့ကရွေးချယ်ခဲ့တာဖြစ်ပါတယ်အမြဲတမ်းအဖွဲ့ဝင်6ယောက်လုံးကိုရှိချင်းဖြင့်ရဲ့လူတွေဖြစ်အုံသက်သူတွေကတော့ရှုမြင်ကြပါတယ်ပေါ်လစ်ဘူရိုမှာဒုတိယခေါင်းဆောင်ဖြစ်လာသူကတော့ရှိုင်ဟာပါတီခေါင်းဆောင်လီချင်းဖြစ်ပါတယ်နောက်နေ့မှာလီခက်ချန်အနားယူသွားတဲ့အခါဝင်ကြီးချုပ်တာဝန်ကိုသူထမ်းဆောင်နိုင်မယ်လို့မျှော်လင့်ထားကြပါတယ်။မော်စီတောက်ခစ်ပြီးကလေးကဆိုလို့ရှိရင်ကွန်မြူနစ်ပါတီရဲ့ထိပ်ဆုံးနေရာတွေမှာရှီချင်းဖျင်အားဟာအာဏာကိုခိုင်မာအောင်တိဆောက်လိုက်နိုင်ကြောင်းအသည့်ရွေးချယ်လိုက်တဲ့အမြဲတမ်းပေါ်လစ်ဘူရိုကပြသနေပါတယ်လို့ယူရေရှားအုပ်စုရဲ့တရုတ်ရေးရာအကြီးအကဲသုံးသပ်သူနေလ်သောမတ်စ်က AFP သတင်းဌာနကိုပြောပါတယ်။